AI နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကိုပေးအပ်ထားတဲ့သူတို့ရဲ့အမြင့်ဆုံးလူအခွင့်အရေးစုကိုမနေ့ကပြန်ပြီးရုပ်သိမ်းလိုက်ပါတယ်။အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင့်။အရင်စစ်အစိုးရလက်ထက်နှစ်ပေါင်း20နီးပါးနေအကျဲချုပ်ချခံထားရတဲ့ဒေါ်ဆန်းစုကြည်ကိုစစ်ဘိုလ်ချုပ်တွေရဲ့ဖိနှိပ်မှုကိုအရှုံးမပေးဒူးမထောက်ခဲ့တဲ့အတွက်နိုင်ငံတကာစံဖြူတိုက်တဲ့ဒီမိုကရေစီရေးလှုပ်ရှားမှုခေါင်းဆောင်တဦးအနေနဲ့2009ခုနှစ်က AI ရဲ့အမြင့်ဆုံးလူခွင့်ရေးစုဖြစ်တဲ့နိုင်ငံတကာယုံကြည်ချက်ဆိုင်ရာဂုံတူးဆောင်တန်တမန်စုကိုချီးမြှင့်ခဲ့တာပါ။ဒါပေမဲ့နိုဝင်ဘာလ12ရက်နေ့ကတော့ဒေါ်ဆန်းစုကြည်ကိုချီးမြှင့်ထားတဲ့အဲ့ဒီစုကိုပြန်ပြီးရုပ်သိမ်းကြောင်း AI အဖွဲ့ကကြေညာခဲ့ပါတယ်။သူတို့စုကိုဘာကြောင့်ရုပ်သိမ်းခဲ့ရတယ်လဲဆိုတာကို AI ရဲ့ Asia Pacific ဆိုင်ရာတာဝန်ခံ Francisco Bencosmi ကအခုလို VOA ကိုပြောပါတယ
်။ We believe thatYou know, there's been a rapid deterioration of the human rights situation in Myanmar.
ကျွန်တော်ယုံကြည်တာကမြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေဆိုးရွားမှုဟာမြန်ဆန်နေပြီးတော့သူတဖြင့်အခြေအနေတွေဆိုးဆိုးရွားရွားခံစားနေရတဲ့ရိုဟင်ဂျာတွေအပါအဝင်လူနည်းစုတိုင်းရင်းသားဒေသတွေမှာလူခွင့်ရေးချိုးဖောက်မှုတွေကဒေါ်ဆန်းစုကြည်ဦးဆောင်တဲ့ရပ်သားအစိုးရအုပ်ချုပ်နေတဲ့အချိန်မှာဖြစ်နေတာပါ။အဲဒါကြောင့်ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေဖြစ်ပေါ်မလာအောင်ထိန်းချုပ်တားဆီးဖို့ဒေါ်ဆန်းစုကြည်အနေနဲ့ပြက်ကွက်ခဲ့တဲ့အပြင်ချင်းတွေဟာပို့ပြီးတော့ဆိုးရွားလာနေတယ်လို့တောင်ကျွန်တော်တို့ယုံကြည်ပါတယ
်။စုကိုပြန်ပြီးရုပ်သိမ်းတော့မယ့်အကြောင်း AI အဖွဲ့ကြီးရဲ့အတွေ့အမှုချုပ်ကိုယ်တိုင်ဒေါ်ဆန်းစုကြည်စီကိုလွန်ခဲ့တဲ့ရက်ပိုင်းလောက်ကအကြောင်းကြားစာပေးပို့ခဲ့တာပါ။ဒါပေမဲ့လည်းဒေါ်ဆန်းစုကြည်စီက AI အဖွဲ့ကိုအကြောင်းတစုံတရာတုံ့ပြန်ခဲ့ခြင်းမရှိဘူးလို့ Francisco Bencosmi က VOA ကိုပြောပါတယ်။နိုင်ငံတကာအတိုင်းအဝန်းကနေအခုလိုဒေါ်ဆန်းစုကြည်ကိုသူတို့ပေးရဲ့ချီးမြှင့်ထားတဲ့အမြင့်ဆုံးဂုဏ်တူးဆောင်စုတွေကိုပြန်ပြီးရုပ်သိမ်းနေတာတွေနဲ့ပတ်သက်လို့အော်တိုဘာလာကဂျပန်ခီးစဉ်အတွင်း NHK သတင်းဌာနနဲ့တွေ့ဆုံမေးမြန်းခဲ့မှာဒေါ်ဆန်းစုကြည်ကသူ့အနေနဲ့စုတွေဂုံပြူတာတွေကိုအလေးမထားကြောင်းနဲ့ဒီလိုပဲစုတွေကိုပေးလိုက်ပြန်ယူလိုက်ရှိနေမှာပဲလို့တုံ့ပြန်ပြောဆိုခဲ့တာပါ။ဒါနဲ့ပတ်သက်လို့ AI ရဲ့သဘောထားဘယ်လိုရှိပါသလဲလို့မေးကြည့်တော့
NHK believes that our this is our highest award right so Amnesty welcomed her when she was
Amnesty International အဖွဲ့ကသူ့ကိုပေးအပ်ချီးမြှင့်ထားတာကအဖွဲ့ရဲ့အမြင့်ဆုံးစုတစ်ခုပါ။ဒေါ်ဆန်းစုကြည်ကိုယ်တိုင်ယုံကြည်ချက်ကြောင့်အကျဉ်းချခံခဲ့ရတဲ့နိုင်ငံရေးကျင်းသားတူဖြစ်ပါလေ။သူလွတ်မြောက်ရေးတည်ကြာစေဖို့အတွက်တခြားအဖွဲ့အစည်းတွေနဲ့ကျွန်တော်တို့ပူးပေါင်းပြီးနိုင်ငံတကာမှာစီးအောင်လှုပ်ရှားမှုတွေအများကြီးလုပ်ခဲ့ပါလေ။2009ခုနှစ်သူ့ကိုစုပေးအပ်တုံးကလူခွင့်လှုပ်ရှားမှုကောင်းဆောင်ဖြစ်ဆန်သတ်မှတ်ချက်တွေနဲ့ကိုက်ညီတယ်လို့ကျွန်တော်တို့ယုံကြည်ခဲ့တာပါ။အခုတော့စိတ်မကောင်းစွာပဲသူ့မှာရှိခဲ့တဲ့အခွင့်အရေးလမ်းကြောင်းတွေကိုအသုံးမပြုဘဲသူ့ပေါ်ထားခဲ့တဲ့ဆန်တန်မိုးတွေကိုကျဆင်းအောင်သူ့ကိုယ်တိုင်လုပ်ခဲ့တယ်လို့မြင်ပါတယ်။
အခြားနိုင်ငံတကာစုတွေရုပ်သိမ်းခဲ့တဲ့ကိစ္စနဲ့ပတ်သက်လို့ AI အဖွဲ့အနေနဲ့အမှတ်ချက်ပေးပြောကြားဖို့မရှိဘူးလို့ Francisco Bencosmi ကဆိုပါတယ်။ဒါပေမဲ့လည်း AI အဖွဲ့အနေနဲ့ဒေါ်ဆန်းစုကြည်ကိုပေးအပ်ထားတဲ့အမြင့်ဆုံးစုကိုပြန်ပြီးရုပ်သိမ်းခဲ့တဲ့အတွက်သူတို့မျှော်လင့်ထားတဲ့ရလဒ်ကိုတော့ Francisco Bencosmi ကအခုလို VOE ကိုပြောပါတယ
်။ That's being in this international ambassador conscience means something.it speaks to who we are as a
နိုင်ငံကယုံကြည်ချက်ဆိုင်ရာဂုံထူးဆောင်တန်တမန်စုဟာကျွန်တော်တို့အတွက်အလွန်ထူးခြားတဲ့စုဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့လူခွင့်လှုပ်ရှားမှုမှာ Amnesty International ရဲ့ယက်တီချက်စံတန်မိုးတွေကမ္ဘာကြီးမှာရှိတဲ့ဝတ္တရားကျင့်ဝတ်စတာတွေကိုဒီစုကကိုစားပြုပါတယ်။အခုလိုတော့ဆန်းစုကြည်စီကနေကျွန်တော်တို့ပေးအပ်ထားတဲ့စုကိုပြန်ပြီးတော့ရုပ်သိမ်းလိုက်ခြင်းအပြင်ကျွန်တော်တို့မျှော်လင့်တာကတော့ဆန်းစုကြည်အနေနဲ့သူစုကိုလက်ခံတော့ကသူကိုယ်တိုင်ဂရိပေးခဲ့တဲ့စံတန်မိုးယုံကြည်ချက်ခံယူချက်တွေကိုဆက်လက်စုတ်ကင်ထားခြင်းမရှိတော့ဘူးဆိုတာအတိတရားရစေဖို့ဖြစ်ပါလေ
။ဒါအပြင်မြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေမှာတာဝန်အရှိဆုံးဟာမြန်မာစစ်တပ်ဖြစ်တယ်ဆိုတာ AI အဖွဲ့ကြီးကအမြဲပဲထောက်ပြခဲ့ကြောင်းလဲ Francisco Bencosmi ကပြောပါရယ်။ AI ရဲ့အစီရင်ခံစာရိတိုင်းမှာထိတ်တန့်မြန်မာစစ်ကောင်းဆောင်တွေကိုပြစ်မှုကျူးလွန်မှုတွေအတွက်စစ်ဆေးအပြစ်ပေးဖို့လိုအပ်တယ်ဆိုတာကိုတပ်တွေအထောက်အထားတွေနဲ့အမြဲပဲဖော်ပြခဲ့တယ်လို့ဆိုပါရယ်။ဒေါ်ဆန်းစုကြည်အနေနဲ့ရခိုင်ပြည်နယ်ပဋိပက္ခမှာရိုဟင်ဂျာတွေအကြမ်းဖက်ဖိနှိပ်မှုကိုအချိန်မီအေးအေးယူလှုံ့ဆော်ဖို့ပြက်ကွက်တာစစ်တပ်ရဲ့ကျူးလွန်မှုတွေကိုကန့်ကွက်ပြောဆိုထောက်ပြခြင်းမရှိတာစတာတွေကြောင့်သူ့ကိုချီးမြှင့်ထားတဲ့စုတွေပြန်ပြီးရုပ်သိမ်းခဲ့တဲ့နိုင်ငံတကာစုပေါင်း6စုနီးပါးရှိလာပြီးအဲ့ဒီတဲကထင်ရှားတဲ့နိုင်ငံတကာဂုံတူးဆောင်စုတချို့ကတော့အောက်တိုဘာလကကနေဒါနိုင်ငံကနေ2009ခုနှစ်ကချီးမြှင့်ခဲ့တဲ့နိုင်ငံသားဂုံတူးဆောင်စုအပါအဝင်မက်ရှလာကအမေရိကန်ပြည်ထောင်စု Holocaust ပြတိုက်က2012ခုနှစ်ကပေးအပ်ခဲ့တဲ့ Elie Wiesel စုလည်းပါဝင်ပါရရှင့်